Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ22ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းတဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါပဲရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုကိုရဲမင်းထုံးနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဒါမှမဟုတ်ထရမ့်ဟာလှူတော်နှစ်ယောက်ပေါင်းကွန်ကရစ်မှာ၈နှစ်ဖေဖော်ဝါရီလ၄ရက်နေ့နိုင်ငံတော်အခြေပြမင်ခွန်းပြောမှာဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ရင်မြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံတစ်ခုအဖြစ်အမေရိကန်ကဆက်ပြီးသတ်မှတ်ပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးမှုတည်ငြိမ်လာပြီဖြစ်ပေမဲ့သတိထားရမယ့်အခြေအနေတွေရှိနေတော့မယ်လို့ IMF ကပြောပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ခုမနက်ဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကုလသမဂ္ဂအစည်းအဝေးခန်းစားနဲ့ပတ်သက်လို့ပြည်ပရောက်မြန်မာနယ်ပွားတွေရဲ့တုံ့တက်ချက်တွေအခုလိုနားဆင်နိုင်ပါတယ်။
နံပါတ်1အချက်ကအသက်၁၂နှစ်ပြည့်ပြီးတဲ့ကလေးတွေမတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့သွေးနှောဆိုတာတွေနဲ့ခွဲခြားဆက်ဆံပြီးတော့နိုင်ငံသားမတ်ပုံတင်လျှောက်ထားတဲ့နေရာမှာလည်းအခက်အခဲများစွာနဲ့
ကနေဒါမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးညွန့်လှရဲ့တုံ့တက်ချက်နဲ့အတူနားဆင်နိုင်ပါတယ်။အဲဒီနောက်ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေဟာအလုပ်သမားအေဂျင်စီတွေရဲ့မမှန်မကန်လုပ်ရတွေကြောင့်ဘယ်လိုဒုက္ခတွေ့နေရသလဲဆိုတာနဲ့အတူအမေရိကန်အစိုးရနဲ့နည်းပညာကုမ္ပဏီတွေကြားက2019ခုနှစ်အတွင်းဆက်ဆံရေးအခြေအနေတွေအကြောင်းနှစ်ချုပ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိုက်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါမယ်ရှင
်။2020ပြည်နှစ်ဖေဖော်ဝါရီလ၄ရက်နေ့ကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမင်ခွန်းပြောဖို့အော်ရဒိုကတာအနန်စီဘလူးစီကဖိတ်ကြားတာကိုသမ္မတဒေါ်နယ်ထရမ့်ကလက်ခံထားတယ်လို့သမ္မတအင်ဖြူတော်ကတောက်ကြနေမှာပြောပါတယ်။လွှတ်တော်နှစ်ရပ်ပေါင်းကွန်ကရစ်တွင်2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့၌သမ္မတအနေဖြင့်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရန်မိမိတို့ရဲ့အခြေခံဥပဒေကိုလေးစားသမှုပြုသည့်သဘောထားဖြင့်ဖိတ်ကြားပါသည်လို့မစ္စဘလူးစီကသမ္မတစီပို့တဲ့စာထဲမှာရေးထားပါတယ်။အော်ရဒိုကတာရဲ့ဖိတ်ကြားချက်ကိုသမ္မတထရမ့်ကလက်ခံထားပြီလို့အင်ဖြူတော်ပြောခွင့်ရဟိုဂန်ကစ်လီကပြောပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုမဲ့စွဲချက်တစ်ခုကိုပြီးခဲ့တဲ့ဗိုလ်ထူးနေကမဲခွဲအတည်ပြုခဲ့တဲ့အော်လွတ်တော်စီဝေးခမ်းမှမှာပဲသမ္မတထရမ့်မင်ခွန်းပြောရမှာပါသမ္မတထရမ့်မင်ခွန်းပြောမဲ့အချိန်ဟာအထက်လွှတ်တော်မှာသူ့ကိုတရားစစ်ဆေးနေတဲ့အချိန်ဖြစ်နိုင်ပါတယ်2019ခုနှစ်နိုင်ငံတော်အခြေပြမင်ခွန်းပြောတဲ့အချိန်တုန်းကမစ္စဘလူးစီဟာလိုလာတဲ့ပို့ပြီးတော့ဟန်လုတ်လက်ခုပ်တီးပြီးသမ္မတကိုလှောင်ခဲ့ပုံရပါတယ်အမတ်တွေအားလုံးလက်ခုပ်တီးကြတဲ့အချိန်မစ္စဘလူးစီကသမ္မတဘက်ကိုသူ့လက်တွေဆန်တန်းပြီးနှုတ်ခမ်းကိုတင်းတင်းဆိပ်သမ္မတကိုတက်တက်ကြည့်ပြီးတော့လက်ခုပ်တီးခဲ့တာပါအဲ့ဒီအချိန်ကလေးကစလို့သူတို့နှစ်ယောက်ကြားဆက်ဆံရေးစပြီးအဆင်မပြေဖြစ်လာတာ
ပါ။မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဖြေရှင်းရမှာလိုအပ်ရင်တိုက်ခိုက်ဖို့အစဉ်သင့်ရှိနေတယ်လို့ American ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဒီလိုတိုက်ခိုက်ရမယ့်အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းမျှော်လင့်ကြောင်းဆက်လက်ပြောကြပါတယ်။မြောက်ကိုရီးယားတို့ကသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့အရေး American တို့ဘက်ကလိုက်လျောမှုတွေပေးလာဖို့အတွက်ဒီနှစ်ကုန်ကနောက်ဆုံးထားအချိန်ခန့်သက်ပြီးရာသီသန်ပေးထားသလို American တို့စီကနေလိုက်လျောမှုတွေမရဘူးဆိုရင်Christmas လက်ဆောင်ပေးမယ်လို့လည်းတတိပေးထားပါဗျ။မြောက်ကိုရီးယားရဲ့သူ့ရဲ့ချိန်ချောက်ချက်ကိုတုံ့ပြန်တဲ့အနေနဲ့ American ကာကွယ်ဝင်ကြီး Mark Esper ကကျွန်တော်တို့အနေနဲ့တိုက်ပွဲဝင်ပြီးအနိုင်ရယူဖို့အစဉ်သင့်ရှိနေတယ်ဆိုပြီးတောက်ကြနေကလုတ်တဲ့2019ခုနှစ်ကုန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ကိုရီးယားကျွမ်းဆဲနျူကလ িয়ার ကင်းရှိရေးအတွက်နိုင်ငံရေးအဖြစ်ရှင်းမှုနိဂန်ကတာအကောင်းဆုံးဖြစ်တယ်လို့တော့ဝန်ကြီးအက်စပါကပြောပါတယ်။တခြားထိပ်တန်းကောင်းဆောင်တူဖြစ်သူအမေရိကန်တပ်ဖွဲ့ပူတွဲစစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ကြီးမတ်မိုင်လီကလည်းကိုရီးယားကျွမ်းဆဲဟာအမေရိကန်တပ်ဖွဲ့တွေကိုအစစ်မြစ်တက်လှမ်းထားတဲ့နေရာတစ်ခုဖြစ်တယ်လို့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံမှာဖိတ်တွေ့ကြစီးလုံးမှုကလည်းကြောက်စိုက်လို့မှကြောတယ်လို့ဆိုပါတယ်ခင်ဗျာ
။ထိုင်ဝမ်ဟောင်ကောင်စင်ကြန်းနဲ့တိဘက်ဒေသတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကပြောဆိုလို့ဆောင်ချက်တွေဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတယ်လို့တရုတ်သမ္မတရှီဂျင်ဖင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတောက်ကြနေကပြောတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။အမေရိကန်ရဲ့ပြုမှုတွေဟာတရုတ်ပြည်တွင်းရေးကိုဝန်ရောက်ဆွတ်ဖက်တာဖြစ်တယ်လို့တရုတ်အကျိုးစီးပွားနှင်နာစီပြီးတော့အပြန်အလှန်ယုံကြည်မှုနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေတယ်လို့သမ္မတရှီကသမ္မတထရမ့်ကိုတယ်လီဖုန်းဆက်ပြောဆိုတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းဆင်ဝါသတင်းဌာနကပြောပါတယ်။ကောင်းဆောင်နှစ်ယောက်ကြားပြောဆိုတာတွေကနေရထားတဲ့အရေးကြီးတဲ့နှစ်ဖက်သဘောတူညီချက်တွေကိုအမေရိကန်အစိုးရအနေနဲ့အလေးနဲ့အကောင့်ထည့်ဖို့မင်းတရုတ်ရဲ့စိုးရိမ်ချက်တွေကိုအထူးအလေးထားဂရုစိုက်မယ်။နိုင်ငံဆက်ဆံရေးနဲ့အရေးကြီးတဲ့ကိစ္စရပ်တွေအနှောက်အယှက်မဖြစ်အောင်တားဆီးမယ်လို့တရုတ်နိုင်ငံကမျှော်လင့်နေကြောင်းသမ္မတရှီကသမ္မတထရမ့်ကိုပြောတယ်လို့စင်ဝါသတင်းဌာနကဖော်ပြပါရတယ်။
American Akata set up at the Pueblo to Down Mone. American Asuya went Andre, Claimi Puajing, Santa Paja, Queen Yuan Bibo, Ubidi Pawane, Ubidi Mujandiago, Lama Ye to Romel, American the Madonna Trump got Tauja de Mapiore. American dollar, Konya, Tonsa Ship Billion Yatare, Kagoim Huara Sanya di Ubidi Django, Democratic Tincho Tare, American Old Dog, Pira Baga di Pu Pigan and out. Deeper Inganima, Republican, the Amyazu Tincho Tare, American Tetlo Dog, Selepi, it to Pu Pigan Awa. The Ubidi Mujanha, Claimi Puajing, American Asuya. Wenandre, Mibarigo, Senabaja Quimbema, Democratia, Subu Jene, American Tapuadia, Setapam Ya in Azu Pilame, Agata Setapu Puzie, the Maratramia, Subu Janakuja, a pair you look tired at Donzi de Pawamare. The American Agata Dapua, Nippon Chelsea Jordan, American Setta at the Puzi like the Nausumbo, Setapu at Kupilama Pietalo. She turned the Tanjo, she American Asuya Wenandre Hale, Senabaja Claim Yuaji, Quinkazaguengo, American the Maima, Pramazunji Yashima Pibarak.
VOA American them and have Yamava season ago. Manet town I got a conanity. Lightomida don't send a kilowatts go donga. Lightomida lazy kilowatts conlace donya. Lightomida lazy she kilowatts chouting nga donyane. Dutia naiwa ma lila mida tia goze. Kilowatts tinga kungarogani tolu binibaris.
Yuigani, Sanimene Pedrinu dies a little bionibare. American Bidonzuga Nissan to Bende, Badai Lulakun Sanya Singas Arema, Mimanangu, Suya and Nangasin is set at Havari. Tonguya Guza Shukuni, Nangaga, Badai Lulakun Ubrija, Mimanga Bau and Nangachuma, Badai Lulakungu, Senator Chupon Ide, Sabi Chupo Dari Gule, Labai Gini Delu, Singasama, Popia Tavari, Nangaga, Lukun Chupo Duribo, Yu Bangushide, Global Magnitsky Ubrine, Dilarema, Luboku, Chosa Shiyone, Nanga Kunangu, Agri Lai Samu, Lukun Chupo Murine, Yu Geragule, American and Jaitanaga Top Janet Singers Arama Popia Tabari. Rowena Muslim New Abdi, Pada Yejane, Lumio Yeja, Lunezu Rebo, so you are a Luke when you chop on Mugejo, the Master Gonson, Liago, Yeju Gerago, Uma Pitabari. Penny Amamaso, Luraha, Go Yungi Gogore Dai, Lulla Lunit and when she, Elu, American Bidonzuga, Yungi John, Popia Tabari. A chicken when you go chop on and Angandri, a poor Zirigo, throw low yard to a Dawon Kao, American Sabi Lodo Melule, Dizamala Sashian is when a Topian Jama Popia Tabari. ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရေးနေ့ကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအမှတ်
29ရှိနေပေမဲ့ရခိုင်ပြည်နယ်ရေးပါဝင်ပြည်တွင်းပြည်ပစိန်ခေါ်မှုတွေရှိနေစေဖြစ်ကြောင်းပြည်ပစိုင်ရာငွေကြေးရမွေအဖွဲ့ IMF ကပြောလိုက်ပါတယ်။တိုင်းပြည်လူ့ရေးနယ်မဟာဗျူဟာကျတဲ့ရေးမြင့်အနေအထားအရရေရှည်စီးပွားရေးအလားအလာတွေအားကောင်းနေစေဖြစ်ပေမဲ့မျှော်လင့်ထားတာတူတက်မှုတွေအားလည်းအားနေနိုင်တယ်လို့လည်း IMF ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံရဲ့ပြည်ပပို့ကုန်လုပ်ငန်းမှာတူတက်မှုတွေရှိခဲ့ပြီးအထူးသဖြင့်ရေနံနဲ့တဘာဝတန်ငွေကဝင်ငွေတွေကြောင့်2019-2020ဘဏ္ဍာရေးနှစ်မှာဖွံ့ဖြိုးမှုနှုန်း 6.5%ပြည်ရွေးကောက်ပွဲရှိနေတဲ့အတွက်ရင်းနှီးမြှုပ်နှံမှုတွေမှာတော့ရှင်းနေ2020ပြည်ရွေးကောက်ပွဲရှိနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေတည်ထားစောင့်ကြည့်နေတာကြောင့်မကြသေးခင်နှစ်တွေတည်းရောနေခဲ့ကြောင်းလည်းပြောဆိုထားတာပါ စီးပွားရေးဖွံ့ဖြိုးမှုအတွက်စိန်ခေါ်မှုတစ်ခုဖြစ်တဲ့ဘန္ဒာယီလုံငွေကာဟာကြက်ကလည်းအရင်တစ်နှစ်က3ရာခိုင်နှုန်းသာရှိရာကနေ3.9ရာခိုင်နှုန်းထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်။ဘန္ဒာယီအတုံးစီလုံနောက်မှုမရှိခဲ့ရင်ပြည်တွင်းမှာစီးပွားရေးအားနည်းနိုင်တယ်လို့ဗန်စနစ်ပြန်လည်တည်ဆောက်ဖို့နဲ့အရင်းနှီးမတည်မှုတွေကြံ့ကြာနေမဲ့ဆိုရင်လည်းဘန္ဒာယီကဏ္ဍမှာအနေရရှိနေနိုင ရာလည်းမြန်မာနိုင်ငံစီးပွားရေးအပေါ်ရိုက်ခတ်လာနိုင်ကြောင်း IMF ကသတိပေးထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာမကြာသေးခင်ကပြဌာန်းလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေအပေါ်ကန့်ကွက်ဆန္ဒပြပွဲတွေကိုရဲတပ်ဘက်ကပြစ်ခတ်နေနေတာကြောင့်သေဆုံးသူ14ယောက်ရှိသွားပြီဖြစ်ပြီးဖမ်းဆီးခံရသူက4000ကျော်ပါပြီ။ပိုကြီးထွားလာနေတဲ့ဆန္ဒပြပွဲတွေရပ်သွားအောင်ကြိုးစားတဲ့အနေနဲ့နယူးဒေလီမြို့တော်တချို့နေရာတွေနဲ့တခြားမြို့ကြီးတွေမှာလူထုစုဝေးပွဲတွေမလုပ်ရဘူးလို့ရဲတပ်ဘက်ကပိတ်ပင်ထားတာ။တောက်ကြနေက3ရက်မြောက်သွားပြီဖြစ်တယ်လို့အင်တာနက်ဆက်သွယ်ရေးတွေကလည်းဖြတ်တောက်ထားပါတယ်။တောက်ကြနေဝပြုစုတော်မွေးတွေပြီးတဲ့နောက်အိန္ဒိယနိုင်ငံမှာအကြီးဆုံးပလီတစ်ခုဖြစ်တဲ့ New Delhi မြို့တော်က Jama Masjid ဘလီတွင်းနဲ့အပြင်ကလေကတဲ့တွေမှာလူထောင်ပေါင်းများစွာရပ်ပြီးဆန္ဒပြပါတယ်။ဆန္ဒပြသူတွေဟာအိန္ဒိယအလံတွေကိုဝေယံပြီးအစိုးရဆန့်ကျင်ရေးနိုင်ငံသားဖြစ်မှုဥပဒေကိုဆန့်ကျင်ရေးကြွေးကြော်သံတွေအော်ဟစ်ကြပါတယ်။ဒီဥပဒေဟာမွတ်စလင်တွေကိုဘေးဖယ်ထုတ်ပြီးအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကင်းလွတ်တဲ့အခြေခံဥပဒေကိုချိန်ချောက်နေပြီးတော့ဟိန္ဒူနိုင်ငံတစ်ခုဖြစ်လာအောင်လုပ်နေတာလို့ဝေဖန်သူတွေကပြောပါတယ်။တောက်ကြနေကပဲနယူဒီလီမြို့တော်ကဂျာမီယာမီလီယာအစ္စလာမီယာတက္ကသိုလ်ပြင်ပမှာလူ1000လောက်စုဝေးဆန္ဒပြပါဗ
ျ။ဥရောပသမဂ္ဂအဖွဲ့ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေး Brexit ဆိုင်ရာဥပဒေမူကြမ်းတရက်ကိုတရက်ဒုတိယအဆင့်ဆွေးနွေးချက်ကိုဗြိတိရှ်ပါလီမန်အမတ်အများစုကတောက်ကြနေကထောက်ခံအတည်ပြုလိုက်တာကြောင့် January 31ရက်နေ့မှာအပြစ်သတ်နှုတ်ထွက်နိုင်ဖို့ကြိုးပမ်းနေတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson အတွက် Brexit ပထမခြေလှမ်းအောင်မြင်မှုရရှိသွားခဲ့ပြီဖြစ်ပါတယ်။ဗြိတိရှ်ဥပဒေပြည်အမတ်တွေကဒီဥပဒေကြမ်းဆိုင်ရာဒုတိယဆွေးနွေးချက်ကို358မဲ234မဲနဲ့အတူတူပြုခဲ့တာကြောင့်နှစ်ပေါင်း40အတွင်းဗြိတိန်နိုင်ငံအတွက်အကြီးအကျယ်ဆုံးမူဝါဒအပြောင်းလဲကိုချော့ချော့မွေ့မွေ့အကောင့်ထည့်ဖော်နိုင်ရေးလမ်းပွင့်သွားခဲ့ပြီဖြစ်ပါတယ်။2016ခုနှစ်ကပြည်လုံးကျွတ်မဲဆန္ဒခံယူပွဲနဲ့ဗြိတိန်နိုင်ငံသားတွေဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြပြီး3နှစ်ကျော်ကြာမရေရာမတေချာမှုတွေဖြစ်နေခဲ့ပြီးနောက်အခုတော့ဇန်နဝါရီလမှနှုတ်ထွက်ဖို့တေချာသွားပြီဖြစ်ပါတယ်။အခုအချိန်ဟာအရင်ကပြောခဲ့ကြတဲ့ထွက်မလားနေမလားဆိုတဲ့ဇာတ်ကားတွေကိုအပထားပြီးရှေ့ကိုဆက်လျှောက်ရမယ့်အချိန်ဖြစ်သလိုပြန်လည်ရှင်သန်လာမယ့်နိုင်ငံတည်းဖြစ်တဲ့ဒစည်းတလုံးနဲ့သော United Kingdom အတွက်အတူအလုပ်လုပ်ရမယ့်အချိန်ဖြစ်တယ်လို့လည်းဝန်ကြီးချုပ် Johnson ကဒီဥပဒေမူကြမ်းကိုမဲမခွဲမီပါလီမန်မှာပြောကြားခဲ့ပါတယ်။ဒီဥပဒေနောက်ဆုံးအဆင့်ကို January 9ရက်နောက်ဆုံးထားပြီးဘရစ်ရှ်အောက်လွတ်တော်ကအတည်ပြုရမှာဖြစ်ပါတယ်။အဲ့ဒီနောက်ရက်တစ်ပတ်3ပတ်အကြာမှာဘရစ်ရှ်အထက်လွတ်တော်ကအတည်ပြုရမှာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်ဒီမိုကရေစီရဲ့လှူရှားသူတွေအတွက်ရမုံငွေရှာတဲ့ဘရိုက်တာအဖွဲ့တစ်ဖွဲ့ရဲ့ရမုံငွေဒေါ်လာ6000လောက်ကိုဟောင်ကောင်ရုပ်တဖွဲ့ကထိန်းချုပ်လိုက်တယ်လို့အဲ့ဒီအဖွဲ့ကအဖွဲ့ဝင်4ဦးကိုလည်းဖမ်းလိုက်ပါတယ်။ဒါဟာဆန္ဒပြလှူရှားမှုကိုဖြိုခွဲဖို့နဲ့ဂုဏ်သိက္ခာကျဆင်းစေဖို့လုပ်တာလို့ဥပန်သူတွေကပြောပါတယ်။ဆန္ဒပြသူတွေအတွက်ဥပဒေရေးနဲ့ကျန်းမာရေးဆိုင်ရာကုန်ကြမ်းစည်းတွေရှာဖွေတဲ့ Spark Alliance HK အဖွဲ့ဟာငွေမဲခေါ်ဝါချတဲ့အဖွဲ့လို့ဟောင်ကောင်ရဲကကြားသာပေးနေမှာစွပ်စွဲပါတယ်။ရုပ်တဖွဲ့လို့ရကို Spark Alliance အဖွဲ့ကပြစ်တင်ရှုတ်ချပြီးအနာဘိုင်းတွေဟာသူတို့အဖွဲ့ကိုဂုဏ်သိက္ခာချဖို့အတွက်လှုပ်ကြံဆွဆွဲတာဖြစ်တယ်လို့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ခင်ဗျာ
ဒီဇင်ဘာလ27ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးကုလသမဂ္ဂကထုတ်တဲ့မြန်မာပြည်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာအပေါ်မှာရှုမြင်သုံးသပ်ချက်တချို့ကိုနားဆင်ကြရမှာပါမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်စရာအခြေအနေမှာရှိနေတယ်ဆိုတာမှန်တဲ့အကြောင်းပြည်ပရောက်နိုင်ငံသားမြန်မာနိုင်ငံသားတချို့ကသုံးသပ်ပါတယ်။ဒါပေမဲ့ဒါဟာအစိုးရရဲ့မူဝါဒနဲ့မသက်ဆိုင်ဘူးလို့ရှုမြင်သူတွေလည်းရှိကြပါတယ်။အမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထွက်ပေါ်လာပြီးအခုလိုပြောလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။အမေရိကန်အစိုးရကဒီဇင်ဘာလ20ရက်နေ့ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံများစီးရင်မှာဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်ကချမှတ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်ခံရတယ်ချိုးဖောက်မှုတွေဆက်ဖြစ်နေပြီးဒါကိုအစိုးရကလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာအထူးသဖြင့်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာရောအခြားလူနည်းစုဘာသာဝင်တွေအပေါ်မှာပါဘာသာရေးအရလူမျိုးရေးအရဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တာကြောင့်တက်မတော်ခေါင်းဆောင်၄ဦးကိုအမေရိကန်ကအရေးယူဒဏ်ခတ်ခဲ့တာကိုဥပမာပေးဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချိုးဖောက်မှုဥပဒေအရဘူဂျုံမူကြီးမင်းအောင်လှိုင်အပါအဝင်ဒုဗိုလ်ချုပ်မူကြီးဆိုဝင်းအမှတ်69ခြေလျင်တက်မမှုဘူဂျုံတန်းဦးနဲ့33ခြေလျင်တက်မမှုဘူဂျုံအောင်အောင်တို့ကိုအမေရိကန်ဗန္ဓာရေးဌာနကနိုင်ငံတကာလူအခွင့်အရေးနေ့ဒီဇင်ဘာ10ရက်နေ့မှာဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ချထားပါတယ်။အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေကိုထင်ရှားစေပါသလား။အစ္စလာမ်ဘာသာဝင်တဦးဖြစ်တဲ့ကနေဒါနိုင်ငံမှာနေထိုင်သူဦးညွန့်လှကအခုလိုရှင်းပြပါတယ်။
အတော်မှန်ပါတယ်မြန်မာနိုင်ငံထဲမှာအစ္စလာမ်ဘာသာဝင်တွေအနေနဲ့ခွဲခြားဆက်ဆံတာတွေကအများအများရှိတယ်ဗျအစ္စလာမ်ဘာသာဝင်နိုင်ငံသားတွေကပတ်စို့ပေါ့ဗျာနိုင်ငံကူးလက်မှတ်တွေလုပ်တဲ့နေရာမှာတော်တော်အခက်အခဲရှိတာတွေအကန့်အသတ်တွေရှိတာတွေ့တယ်နောက်နံပါတ်2အချက်ကအသက်7နှစ်ပြည့်ပြီးတဲ့ကလေးတွေမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့သွေးနှောဆိုတာတွေနဲ့ခွဲခြားဆက်ဆံပြီးတော့အခက်အခဲများစွာနဲ့ တွေ့နေရတယ်နောက်တစ်ခါအခုပလီကြောင်းတွေတော်တော်များများပေါ့ဗျာပိတ်ဆို့ခံထားရတယ်အခုနေရခိုင်ဒေသမှာရှိတဲ့ပလီတွေဆိုတော်တော်လုံးဝဖွင့်မပေးဘူးစာတင်ကြောင်းတွေဖွင့်မပေးဘူးဒါမျိုးတွေရှိရတယ်နောက်တစ်ခါဘာသာပေါင်းစုံစုပေါင်းပြီးတော့အခမ်းအနားအစီအစဉ်မျိုးတွေတချို့ကိစ္စတွေမှာတော့ပိတ်ပင်တာရှိတယ
်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အော်ဘာနီမြို့ဓမ္မဝါဒီအောင်မြင်မင်္ဂလာကျောင်းကနိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးဇဝနကတော့ဒီနှစ်အစောပိုင်းမြန်မာနိုင်ငံမှာမဘာသာအစွန်းရောက်တန်ခါအဖွဲ့ရဲ့လှုပ်ရှားမှုတွေအားကောင်းခဲ့တာကြောင့်ဒီအချက်ပေါ်အခြေခံပြီးအမေရိကန်ကအစိုးရခံစားရေးဆွဲခဲ့ပုံရာကြောင်းတုံ့ပြန်ပါတယ
်တစ်ခါတော့ကတော့မဘာသာဆိုတဲ့အဖွဲ့အစည်းကိုဒီဝင်ဒီပါဇက်တီဝင်ပြီးတော့လွတ်လပ်လှုပ်ရှားခွင့်ပြုခဲ့တဲ့အချိန်ခါအောင်ကဘာသာကြားဖြစ်တဲ့အထူးသဖြင့်မွတ်စလင်တွေရဲ့လှုပ်ရှားမှုတိုင်းကိုလှုပ်လို့မရအောင်အကြီးကျယ်ကိုအသုံးချပြီးနိုင်ငံရေးအမြတ်ထုတ်ဖို့ကြိုးစားခဲ့တဲ့အချိန်တစ်ခုရှိခဲ့တယ်ဆိုတာပြောကြတယ်။အဲ့ဒီအချိန်ဟာမတည်ဘဲနဲ့ဒီဘက်အစိုးရလက်ထက်ရောက်တဲ့အခါမှာဒီအစိုးရကလည်းအဲ့လိုပဲဖိကျတယ်ဆိုတဲ့အဲ့ဒီရဲ့အချိန်ရိုက်ခတ်တယ်လို့ပဲဦးဇင်းနေနဲ့ပြန်တယ်။နိုင်ငံလုံးအစိုးရတည်းကလောကနေပြီးတော့အဲ့ဒီဘာသာကိုနှိကွက်တာကို
ဒါပေမဲ့လည်းခရီးယံဘာသာဝင်အများစုရှိတဲ့ချင်းပြည်နယ်လိုဒေသမျိုးမှာတော့ဝုတ်ပြူစုရောင်းပွဲတွေကနေဖျားကြောင်ဆောက်တဲ့လှုပ်ဆောင်မှုတွေအထိအာဏာပိုင်တွေရဲ့ပြစ်ပင်တားဆီးမှုတွေအခုချိန်ထိခံနေရဆဲဖြစ်ကြောင်းအမေရိကန်အင်ဒီယားနာပြည်နယ်ကခရီးယံဓမ္မတရားပြဆရာဦးဟရမန်ကထောက်ပြပါတယ
်။ဗမာပြည်မှာတရားမျှတမှုမရှိဘူးဆိုတော့ကျွန်တော်ယူကြည့်တယ်။ဘာဖြစ်လို့ဆိုတော့ခရီးယံတွေအတွက်လဲဖျားကြောင်တွေဆောက်တဲ့ချိန်မှာအစိုးရမှပူတင်နေမပြေဘူး။နောက်တချို့ဆိုရင်ဖျားကြောင်ဆောက်တဲ့နေရာကိုလည်းသူတို့ပစ်ထားတာရှိတယ်။နောက်ပြီးတော့ဒီခရီးယံတွေကအိမ်မှာအစိုးရနဲ့ fellowship ပေါ့နော်သူတကွာရှူတောင်းတယ်တချင်းစုတယ်ဒါမျိုးတွေကိုပစ်ပင်ထားတာများရှိတယ်။ Now missionary evangelical တောင်းထမ်းဆောင်တဲ့နေချင်းမှာပစ်ပင်ထားတာများရှိတယ်။နောက်ပြီးတော့ဘမဘေဘူအစိုးရကတောင်းတန်းဌာနဒီဘာသာရေးအတွက်သူတို့ငွေကြေးကြီးထောက်ပံ့ထားတာလည်းသူတို့ဗုဒ္ဓဘာသာအတွက်ပဲသူတို့တုံးတယ်ဘာသာရေး freedomမရှိကြဘူး
လူတိုင်းဟာဘယ်နေရာမှာမဆိုကိုယုံကြည်ရာကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်ဘာသာရေးနဲ့အခြေခံလူအခွင့်အရေးတွေကိုချိုးဖောက်တဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုသူတို့ရဲ့လောက်ရက်တွေအတွက်တာဝန်ခံစေဖို့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေစေစိုးရိမ်ရတဲ့နိုင်ငံစီးရင်ထဲမှာပေါ်ပြခံရတဲ့နိုင်ငံတွေကတော့မြန်မာအပြင်တရုတ်၊ Eritrea ၊ Iran ၊ North Korea ၊ Pakistan ၊ Saudi Arabia ၊ Tajikistan နဲ့ Turkmenistan နိုင်ငံတွေပါဝင်ကြပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်တစ်ကိုကူပြောင်းတော်မှာပါ။ပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ကန်းစာယူစရာဘာတွေများကြံခဲ့ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
ဒီနေ့ညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရသလဲဆိုတာလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်အလုပ်သွားလုပ်ကြတဲ့အလုပ်သမားတွေဟာအလုပ်ရှာဖွေရေးကုမ္ပဏီတွေရဲ့မမှတ်မကန်လုပ်မှုတွေကိုတရားစွဲဖို့စီစဉ်နေပါတယ်။နှစ်နိုင်ငံနားလည်မှုစာချုပ် MOU နဲ့အလုပ်လုပ်ဖို့သွားပေမဲ့အဆင်မပြေတာကြောင့်မြဝတီဘက်ကိုပြန်လာရတဲ့အလုပ်သမား60ဝန်းကျင်လောက်ရှိနေပြီးထိုင်းအကျဉ်းထောင်မှာတလနီးပါးဖမ်းဆီးချုပ်နှောင်ခံရသူတွေလည်း30ဝန်းကျင်လောက်ရှိနေတဲ့အကြောင်းထိုင်းအခြေစိုက် BOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
နှစ်နိုင်ငံသဘောတူစာချုပ်နဲ့တရားဝင်လာကြတဲ့လူသမားတွေဟာ လူသမားတွေကိုတာဝန်ယူမှုတာဝန်ခံမှုအားနည်းတဲ့နှစ်ဖက်ကုမ္ပဏီတွေကြောင့်ထိုင်းနိုင်ငံထဲမှာပဲထောင်ကျခံရတဲ့အထိမျက်နှာမှုတွေဖြစ်ခဲ့ရတာပါ MOU နဲ့ထိုင်းနိုင်ငံတဲ့အလုပ်လာလုပ်တဲ့အလုပ်သမား20လောက်ကတော့ဒီရက်ပိုင်းအတွင်းနေရက်ပြန်ပြီးကုမ္ပဏီတွေကိုတရားဆက်ဆိုတိုက်ကြားမှုတွေလုပ်ခဲ့တယ်ဆိုပြီးထိုင်းရောက်မြန်မာလူသမားတွေကိုအကူအညီပေးနေတဲ့အလုပ်သမားကူညီရေးအဖွဲ့ AAC မဟာမိတ်အဖွဲ့ရဲ့ဒါရိုက်တာကိုခိုင်ကြီးက VOA ကိုခုလိုပြောပါဗျာ
အလုံးပေါင်းဆိုရင်တော့လူ60ကျော်ပါဗျာအခုတော့ပြန်မလာဘူးကျွန်တော်တို့ကြည့်လို့လာတဲ့အဖွဲ့တွေတော့ကျွန်တော်ပြုတ်ပေးနိုင်တာလေသူတို့ကသမားပြည်သားကုမ္ပဏီရတယ်လို့နော်ဒါလည်းပို့လိုက်တာစီရင်ဝင်ပို့လိုက်တာပို့ပြီးတော့သူတို့ကဒီထိုင်းဘက်ကကုမ္ပဏီရနေပြီးတော့သတ်မှတ်ထားတဲ့နေရာကိုမရောက်ဘဲနဲ့သူတို့ကောက်ရောက်ချင်းအဲ့ဒီဘောလာဆောင်သူ့မှာပတ်ထားရင်းနဲ့လက်ဝကတွေကလာပြီးတော့ခန်းရင်းနဲ့ပါသွားတာအဲ့တော့ပါသွားတဲ့ခါကျတော့သူတို့ကကလေးတွေကဘယ်သူမှတောင်းကြလို့မရဘဲနဲ့ထောင်ထဲကိုကျရောက်လာတာပေါ့ထောင်ထဲကိုကျရောက်လာပြီးတော့ပြပေါင်း20လောက်ကြာမှသူတို့ကအင်ဂျင်စီတွေကနေပြီးတော့လိုက်ပြီးတော့ဖြည့်ရှင်းတယ်။တန်ရာရှိလိုက်ဖြည့်ရှင်းတော့သူတို့က29ရက်လောက်ပေါ့ထောင်ကြပါလား။ဟု
တ်ပါဘ
ူး။ထောင်ကြပါတော့ကလေးတွေကလည်းအစုပ်ကလေးတွေပြန်တယ်ဆိုတော့အဲ့ကလေးတွေလည်းမျက်နှာကြည့်တွေပြေတယ်။အစုပ်ကလေးတွေလည်းမပြန်နဲ့အလုံးလုံးပါဆိုတော့သူကလည်းတန်ရာရှိရဲ့နားချတော့အလုံးသွက်လုံးတာ။အလုံးသွက်လုံးတဲ့အခါကျတော့လည်းပထမ2လ3လမှပတ်စံရတယ်။ကျွန်တော်တို့ကြည့်မလာခင်မှာ2လလောက်မှဆိုတော့တဝါကမရတော့ဘူး။အခုဖြစ်တာကကျွန်တော်ဖန်ောက်ထဲမှာဖြစ်တာ
။အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာပြီးဖမ်းဆီးခံခဲ့ရတာဟာအစုဝေးနဲ့ဆိုရင်၃ချိန်မကရှိသွားပြီလို့လည်းဥက္ကဋ္ဌကြီးကဆိုပါတယ်
ဒီရောင်းလာတဲ့လူကဒီလိုဖြစ်နေတာကကျွန်တော်တို့ MOU မှာမားဆိုင်မှာတခါဖြစ်တယ်၊စုလက်ခံနေမှာတခါဖြစ်တယ်။အခုဆိုကျော်တော့ဒီကျင်ရဲ့ဆိုရင်လူကြီးကြီးမားမားကြတာ၃ကျင်လောက်ဖြစ်သွားပြီ။ဒီတရားလေတော့ဆိုရင်ဒီ90လောက်ထောင်ကြပါလား
။တရားဝင်လာပြီးမှတဦးချင်းထောင်ကြတာအစုလိုက်ဖမ်းဆီးခံရတာတွေကိုကြုံနေရတာကြောင့်အလို့သမား20နီးပါးဟာကုမ္ပဏီတွေကိုတရားစွဲဆိုဖို့စီစဉ်ဆောင်ရွက်နေတယ်လို့ထိုင်းမြန်မာနယ်စပ်ကအလို့သမားအကူအညီအဖွဲ့EC တာဝန်ခံကိုရဲမင်းကပြောပါတယ်
။ဒီလိုဒီမှာဥပဒေဌာနကိုသွားလွတ်ပြီးတော့လွတ်ပြီးတော့ကျွန်တော်အဲ့ဒါဟိုပေါ့သူတို့အမှုဖွင့်မဲ့ဘိုင်းဒီဝိုင်းဝန်းကူညီပေးတာပေါ့။အခုတော့သူတို့ညွှဲပြီးတော့ကျွန်တော်တို့ဒီလိုဒီမှာဥပဒေဌာနကိုပြလိုက်ပြီ
။မြန်မာဘက်ကနိုဝင်ဘာလတစ်လအတွင်းအလုသမား4000နီးပါးထိုင်းမလေးရှားဂျပန်စတဲ့အာရှနိုင်ငံတွေကိုအလုသမားတွေကိုဆီလွတ်ခဲ့တာကြောင့်အာရှပစိဖိတ်ဒေသမှာကျွန်းလုံသားတွေဖြစ်ရောင်းစားမှုတွေများလာမှာကိုစိုးရိမ်ကြောင်းကုလသမဂ္ဂဆိုင်ရာအလို့သမားရေးရအဖွဲ့များကဒီရက်ပိုင်းတွင်သတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂ PP ဆိုင်ရာလူသမားအဖွဲ့ချုပ် ILO ကတော့ဒီရက်ပိုင်းတွင်ထုတ်ပြန်ချက်ထဲမှာရှေ့တောင်လူသမားတွေကိုခွဲခြားဆက်ဆံခံရမှု၊ခေါင်းပုံဖျက်မှု၊အကြမ်းဖက်ခံရမှုတွေတိုးပွားလာနိုင်တယ်ဆိုပြီးပြောဆိုထားပါတယ်။သက်ဆိုင်ရာအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေကနေလွှတ်နေကြတဲ့လုံသားအများစုဟာကျွေးတင်နေတာတွေ၊အကန့်အသတ်တွေနဲ့လုံရပြီးလုံအားကားတွေမပေးတာတွေကြောင့်အလို့သမားရေးရအတွက်အကာအကွယ်ပေးမှုတွေအားနည်းနေသေးတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးချင်ပါတယ်။အမေရိကန်အစိုးရအနေနဲ့ဒီဆီလီကွန်ဗယ်လီမှာရှိတဲ့နည်းပညာကုမ္ပဏီတွေကြားဆက်ဆံရေးဟာဒီနှစ်အတွင်းအတော်လေးအဆင်မပြေဖြစ်ခဲ့ပြီးနောက်နှစ်မှာပိုပြီးတော့တောင်းဆိုလာနိုင်ပါတယ်။ကိစ္စရဲ့အတော်များများနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့စီကံထိန်းသိမ်းသူတွေကနည်းပညာကုမ္ပဏီတွေကိုပိုပြီးတော့စောင့်ကြည့်စစ်ဆေးလာနေတာပါ။ပြိုင်ဆိုင်မှုပိုင်းအွန်လိုင်းမှာပို့ကိုရေးအချက်လက်တွေဘေးကင်းလုံခြုံမှုအပိုင်းအချက်လက်နဲ့ဆက်သွယ်ပေးပို့ချက်တွေလုံခြုံမှုအပိုင်းစတဲ့ကိစ္စတွေမှာစောင့်ကြည့်စစ်ဆေးနေတာဖြစ်ပြီးကုမ္ပဏီတွေဘက်ကထိရောက်အောင်လုပ်မယ်လို့ကြေညာပေးထားကြပါတယ်။မီရှယ်ချင်းရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ Silicon Valley အပေါ်မကြေမနက်ဖြစ်မှုပိုများလာနေပုံရပြီးမဲဆန္ဒရှင်တွေကစားစောင့်ကြည့်ထိန်းသိမ်းရတဲ့လွှတ်တော်အမတ်တွေကဝေဖန်ထောက်ပြနေကြတဲ့အထက်မှာအထက်လွှတ်တော်အမတ် Richard Blumenthal တဦးအပါအဝင်ပါ
People are angry and scared more than ever before. And they don't care.
လူတွေဟာဘယ်တော့ငါနဲ့မှမတူအောင်ဒေါသထွက်လာကြကြောက်လာကြပါတယ်။ Federal ဥပဒေဖြစ်ဖြစ်ပြည်နယ်ဥပဒေဖြစ်ဖြစ်ဥပဒေတစ်ခုကိုသူတို့လိုချင်နေကြပါတယ်
။ Big Tech လို့ခေါ်တဲ့အနည်းပညာကုမ္ပဏီကြီးတွေကို Democrat တွေရော Republican တွေကပါဝေဖန်နေကြတာပါ။ဒါမဲ့နှစ်မှာတော့ဖိအားပိုတိုးလာွယ်ရှိနေပါတယ်။ Silicon Valley ခေါင်းဆောင်မှုအဖွဲ့က Carl Guardino ကအခုလိုမြင်ပါတယ်။
It's fascinating when you think of the relationship between the nation's capital and the world's
capital. ဟုတ်ကြွေးပိုင်းနဲ့နည်းပညာကုမ္ပဏီတွေကြားဆက်ဆံရေးအကြောင်းတွေးကြည့်ရင်သိစိတ်ဝင်စားဖို့ကောင်းပါလေ။ဆက်ဆံရေးလုံးဝပြတ်ဆဲသွားတာမဟုတ်ပေမဲ့ငွေကတော့လို့အဆင်ပြေတဲ့ဆက်ဆံရေးမျိုးမဟုတ်တော့ပါဘူး
။ဆက်ဆံရေးကောင်းလာမယ်အစားအသုံးပြုသူရဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေကိုအလွယ်သုံးစားလုပ်မှုဒါမှမဟုတ်ပြိုင်ဆိုင်ခွင့်ကိုထိခိုက်စေမှုလို့ကိစ္စရပ်တွေပေါ်ဒဏ်ငွေချမယ်ဆိုတာမျိုးတွေတောင်ရှိလာပါလေ။ဥပဒေသစ်တွေအရAmerican online အသုံးပြုသူတွေအနေနဲ့ online ပေါ်ကသူတို့ရဲ့အချက်လက်တွေအပေါ်ဘိုးဘီထိန်းချုပ်ခွင့်ရလာနိုင်ပါတယ်။အသုံးပြုသူတွေရဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့ကိုယ်ရေးအချက်လက်တွေကို ကြော်ညာလုပ်ငန်းရှင်တွေစီရောင်းစားနိုင်ခွင့်အပေါ်မှာလည်းကန့်သတ်လို့ရလာနိုင်ခြင်းရှိပါတယ်။ကယ်လီဖိုးနီးယားအမျိုးသမီးအောက်လွှတ်တော်အမတ်ဇိုးလော့ဖ်ဂရန်ကအခုလိုပြောပါတယ်။
Americans, not just Americans, people, internet users around the world are concerned about
American တွေသာမကကဘာတဝန်းကအင်တာနက်အသုံးပြုသူတွေဟာသူတို့ရဲ့ပုံကိုယ်ရေးအချက်အလက်တွေလုံခြုံမှုအပေါ်စိုးရိမ်မကင်းဖြစ်နေကြပါတယ်။ဒီအတွက်စည်းကမ်းတချို့သတ်မှတ်သင့်တယ်လို့ကျွန်မယူဆပါတယ်
။ Facebook လိုကုမ္ပဏီကြီးတွေကိုခွဲထုတ်ပြင်မယ်။လူကြိုက်များတဲ့ Instagram လို app မျိုးကိုတခြားပြိုင်ဘက်တစ်ခုအဖြစ်ပြောင်းပြစ်မယ်ဆိုတဲ့ချင်းချောက်စကားတွေအတိုင်းလွှတ်တော်အမတ်တွေတကယ်လှုပ်လာမယ်ဆိုရင်တော့အမေရိကန်နည်းပညာထုတ်ကုန်တွေကိုသုံးတဲ့ပြည်ပကအသုံးပြုသူတွေအတွက်ပါအပြောင်းလဲဖြစ်လာနိုင်ပါတယ် Open Markets Institute ကဆယ်လီဟာဘတ်ကအခုလိုသုံးသပ်ပါတယ
် This is a global issue. These are global monopolies. I do think that people are looking to
America. ဒါကကမ္ဘာလုံးဆိုင်ရာကိစ္စရပ်တစ်ခုပါတကွာလုံးကိုလွှမ်းမိုးထားတဲ့ကုမ္ပဏီကြီးတွေဖြစ်ကြပါတယ်ကျွန်တော်တို့ကုမ္ပဏီတွေကိုထိန်းခွတ်တာမှာအမေရိကန်ကဥဆောင်လုပ်ဖို့လူတွေကဖြစ်စေချင်တယ်လို့ကျွန်မယူဆပါတယ
် Facebook ကိုအမေရိကန်အစိုးရကခွဲထုတ်ပြင်ပါပါလားဒါမှမဟုတ်အသုံးပြုသူတွေရဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်မှာပါလား။ဒီကမ္ဘာလုံးမှာတရုတ်နဲ့ပြိုင်ဆိုင်မှုကဘယ်လိုဖြစ်လာမှာပါလဲ။ဒီမေးခွန်းတွေအတွက်အဖြေတွေဟာ2020ပြည့်နှစ်မှာအွန်လိုင်းကိုအသုံးပြုကြမယ်။ကမ္ဘာလူဦးရေအများစုဖြစ်တဲ့ခန့်မှန်းခြေလူပေါင်းတန်း9000အတွက်နေ့စဉ်ဆက်သွယ်ရေးကိုပုံဖော်လာပွဲရှိပါတယ်ခင်ဗျာ။
ကိုကြကြတိမ်ပြပြသွားတာပါရှင်အခုဆက်ပြီးတော့ကမ္ဘာသတင်းလေတံမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေနားဆင်ကြရအောင်ပါရှင်မူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်စေပဲမတ်ဤတန်စင်ကကောက်နှုတ်တင်ပြပေးသွားမှာပ
ါလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်ကမြန်မာနိုင်ငံရဲ့ခေတ်သွားလုပ်ငန်းကိုထိခိုက်နေဆွဲကောင်းစင်နဲ့ခိုင်နှင်းကြော်ရေးထားတဲ့ဆောင်းပါးကို bloomberg.com မှာဖတ်ရပါတယ်ရွင့်ကြရေးပေါ်မှာလူမျိုးတုံးတက်ဖြတ်မှုကျူးလွန်နေတဲ့အကြောင်း ICJ နိုင်ငံကတရားရုံးမှာဆွဆွဲချက်ကမြန်မာနိုင်ငံရဲ့ပုံရိပ်ဆိုးဖြစ်နေပြီးတော့မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုလည်းများစွာထိခိုက်နိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံကိုလာလေတဲ့အာရှခီးသွွားတွေတိုးလာပြီးမယ်လေငွေကြီးများသုံးနိုင်တဲ့အနောက်နိုင်ငံကခီးသွွားတွေလာရောက်မှုနှုန်းကကျဆင်းလာတာကိုထောက်ပြထားပါတယ်ရန်ကုန်မြို့ကဟိုတယ်တွေမှာလည်းများသောအားဖြင့်တဝက်လောက်ပဲလွင့်ပြေးတာလို့မြန်မာခီးသွွားလုပ်ငန်းအခြေခံတရားကိုကူးကားပြီးတော့ဖော်ပြထားပါတယ်မြန်မာစီးပွားရေးကဏ္ဍရဲ့900ခိုင်နှုန်းဟာခီးသွွားလုပ်ငန်းကရတဲ့နိုင်ငံဝင်ငွေဖြစ်ပြီးတော့အလုပ်ကိုင်တန်းတန်းကျော်ကခီးသွွားလုပ်ငန်းအပေါ်မှာမိခွန်နေရလို့စည်းသားထားပါတယ်။ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်2019ပထမဆယ်လအတွင်းမှာဥရောပခီးသွွားဥယျာဉ်က 1.4 ခိုင်နှုန်းရောကျလာတယ်လို့ဆိုပါတယ်။အမေရိကန်ခီးသွွားဥယျာဉ်ကတော့200ခိုင်နှုန်းတိုးလာပါတယ်။ဗီဇာကတ်သတ်ချက်တွေလျှော့ပေါ်ပေးလိုက်တာကြောင့်အာရှခီးသွွားဥယျာဉ်ကတော့54ခိုင်နှုန်းတိုးလာတာကိုထောက်ပြထားပါတယ်။ရခိုင်ကိစ္စအရှုပ်ထွေးကြကပဲမြမစီးပွားရေးက2022မှာ900ခိုင်နှုန်းထိတိုးတက်လာမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတာကိုလည်းဖော်ပြထားတဲ့ဆောင်းပါးကိုဖတ်ရပါတယ်ရှင်။တူရကီနိုင်ငံကိုမြမအထည်ချုပ်ထုတ်ကုန်တွေတိုးမြင့်ပြီးတော့တင်ပို့ဖို့စီစဉ်ဆိုတဲ့ကောင်းစင်တဲ့ဆောင်းပါးကိုတော့ fiber2fashion.com မှာဖတ်ရပါတယ်။ပညာရေးအာမခံလုပ်ငန်းနဲ့လေကြောင်းလိုင်းစတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုတိုးတက်စေဖို့ရည်ရွယ်ချက်နဲ့တူရကီဈေးခွက်ကိုတင်ပို့နေတဲ့မြမအထည်ချုပ်ထုတ်ကုန်တွေကိုတိုးမြင့်ပြီးတော့တင်ပို့သွားဖို့စီစဉ်ထားတဲ့အကြောင်းမြမစီးပွားရေးဝန်ကြီးဌာနကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ဆန်ပဲနဲ့ပြောင်းတင်ပို့မှုတွေတိုးလာသလိုပဲပြီးခဲ့တဲ့9နှစ်အတွင်းမှာအထည်ချုပ်ဆက်ယုံကနေထုတ်တဲ့အဝတ်ထည်တွေတင်ပို့မှုက၄ဆအထိတိုးလာတာကိုထောက်ပြထားပါတယ်။အလို့သမားတွေကိုလေ့ကျင့်သိကြပေးမဲ့တင်နန်းတွေရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးကဏ္ဍအတွင်းအလောက်ကိုင်ဖန်တီးပေးဖို့တူရကီနဲ့မြန်မာနိုင်ငံကြားကုန်သတိတိုးမြင့်နိုင်ရေးကုန်စည်ပြပွဲတွေကျင်းပဖို့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မြမစီးပွားရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဆိုင်ရာတူရကီသံမတ်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုကဖော်ပြထားတာကိုလည်းဖတ်အားပါတယ်ရှင်
။မဤတန်စင်ပြပြထားတဲ့ကမ္ဘာသတင်းတွေထဲကမြန်မာပြည်ကြားကောက်နှုတ်ချက်တွေဖြစ်ပါတယ်ရှင်။တော်ရရှင်တွေအနေနဲ့ကျမတို့ VOA ကိုစာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်သင်းတွေတောင်းယူလို့တဲ့ဆိုရင်စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာသုတ္တဆုံးလေ American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ကြရမှာက
ဒီနိုင်ငံမှာဓာတ် unit ကို 30% လောက်ရှိတယ်။အဲကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင် unit ကို400ကျပ်ပဲ။အဲအခုကျွန်တော်တို့အစိုးရကောက်နေတာ35ကျပ်40ဒီ unit ကို50ပေါ့ဗျာ။အဲနည်းနည်းပို့တဲ့လူက35
ကျပ်။ပြန်ပြည့်မြက်စွမ်းရင်လည်းလျှက်စစ်တပ်အားသုံးဆွဲနိုင်မှုမြန်မာပြည်ရဲ့အခြေအနေနဲ့ဖြစ်နိုင်ခြေရှိမရှိဆိုတာကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းကို UNFP လို့ခေါ်တဲ့ကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့ချစ်ကြည်ရေးတန်တမန်နာမည်ကြီးရုပ်ရှင်မင်းသမီး Ashley Jeb သွားရောက်ခဲ့တဲ့အချိန်တုန်းကရိုဟင်ဂျာအမျိုးသမီးတွေနဲ့တွေ့ဆုံပြီးမျိုးပွားမှုဆိုင်ရာပြင်ကျမ်းမာရေးအသိပညာပေးလုပ်ငန်းတွေလုပ်ပေးခဲ့ပါတယ်။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ရဲ့လူထုကျမ်းမာရေးပညာပေးဆရာဝန်တွေကလည်းရိုဟင်ဂျာဒုက္ခသည်တွေကြားလူဦးရေထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းတိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဒီဘလောက်အရေးကြီးတယ်လဲဆိုတာကိုဒေါ်လာလတန်ကစူးစီးတင်ပြပေးထားခဲ့တာကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါရရှင် You can bend but never break me cause it only serves to make me more determined What I've been doing here in the camp which is now the largest in the world and the fastest growing humanitarian ကျွန်တော်ရောက်နေတဲ့နေရာကကမ္ဘာပေါ်မှာဒုက္ခတွေအများဆုံးရှိတဲ့စခန်းဖြစ်ပြီးကမ္ဘာပေါ်မှာအများဆုံးကြီးထွားနေတဲ့လူသားချင်းစာနာမှုပဋိပက္ခလေးဖြစ်ပါတယ်။ကျမကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုမျိုးဆက်ပွားအသိပညာလိုအပ်ချက်တွေနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်းမှာရှိနေတဲ့မိဖွားပေးတဲ့ဆေးကမ်းမှာရိုဟင်ဂျာကိုဝင်ဆောင်အမျိုးသမီး22ရာခိုင်နှုန်းကပဲလာရောက်မိဖွားကြတာတွေ့ရပါတယ်။ဒီစခန်းမှာကိုဝင်ဆောင်ရိုဟင်ဂျာအမျိုးသမီးပေါင်း3000ရှိပါတယ်လို့ပြောသွားသူကတော့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ကောက်ဆစ်ဘဇာကိုဖေဗရီလလယ်ကသွားရောက်ခဲ့တဲ့ UNFPA ကကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့အစည်းရဲ့ချစ်ကြည်ရေးတန်တမာနာမည်ကျော်ရုပ်ရှင်မင်းသမီး Ashley Judd ပဲဖြစ်ပါတယ်။သူသွားရောက်ခဲ့တဲ့ကောက်ဆစ်ဘဇာရဲ့ဘလူးခါလီစေကမ်းမှာဒုက္ခသည်တွေနဲ့အမျိုးသမီးပေါင်း4000လောက်ဟာပြီးခင်လောင်းတွေဖြစ်ကြပြီးကလေးပေါင်း1500လောက်ကလည်းမွေးဖွားခဲ့ပြီးဖြစ်သလိုဒုက္ခသည်တွေနဲ့58ရာခိုင်နှုန်းကဆေးကမ်းတွေမှာလာရောက်မိမဖွားကြတဲ့အတွက် UNFPA အနေနဲ့ကိုဝင်ဆောင်မိခင်တွေအတွက်မိဖွားရင်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဖြန့်ချီပေးလျက်ရှိနေတယ်လို့လည်းသူကပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာကရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်လို့နဲ့အများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့အစီအစဉ်တွေစတင်နေပြီဖြစ်ပေမဲ့လို့လေပြဿနာကိုလွယ်လွယ်နဲ့ဖြေရှင်းနိုင်ဖို့အလားအလာသိမတွေ့ရတဲ့အတွက်ဘင်္ဂလားဒေ့ရှ်လူထုကျန်းမာရေးတာဝန်ခံတူဦးဖြစ်တဲ့ဒေါက်တာပင်တူဘတ်တာချာယာကတော့ဒုက္ခသည်စခန်းတွေမှာမိသားစုစီမံကိန်းချမှတ်လှုပ်ဆောင်တင်တယ်လို့ချုပ်မြင်ပါတယ်သူအနေနဲ့ရိုဟင်ဂျာဒုက္ခသည်အင်တောင်စုတွေကြားသာသမီအရေးအတွက်များတာတွေ့ရတယ်လို့လည်းသတင်းမီဒီယာကပြောခဲ့ပါတယ
် maximum I seen 19 children minimum 6
မိသားစုတစုမှာသာသမီအရေးအတွက်16ယောက်ထိအများဆုံးရှိတာကျွန်တော်တွေ့ဘူးပါတယ်အနည်းဆုံးကတော့အိမ်တော်စုတစ်ခုမှာသာသမီ6ယောက်ကနေ8ယောက်ထိရှိကြတာတွေ့ရပါတယ
်ဒါအပြင်ဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေဟာအကန့်အသတ်ရှိနေတဲ့အတွက်မိသားစုစီမံကိန်းချမှတ်ခြင်းဟာအကောင်ဆုံးနည်းဖြစ်တယ်လို့လည်းသူယူဆတာဖြစ်ပါတယ်ရိုဟင်ဂျာအမျိုးသမီးအများစုကလည်းသားသမီးတွေကိုအလားအရှင်မြတ်ကပေးတဲ့အတွက်ဒရေတားဖို့မလိုလားကြတာတွေ့ရပြီးစီးရဲကြက်တဲမှုကလွတ်မြောက်ဖို့က သမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးဖို့ဖြစ်တာတွေ့ရတယ်လို့လေဒေါက်တာဘတ်တာချာယာကပြောပါတယ
် They are feeling insecurity They are worried father mothers are worried about their security for that reason they also
သူတို့တွေကဘဝလုံခြုံမှုမရှိကြပါဘူးအဖေတွေမိတွေကသူတို့သမီးတွေရဲ့ဘဝလုံခြုံရေးအတွက်စိတ်ပူကြပါတယ်ဒါကြောင့်လည်းသူတို့သမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးနိုင်ဖို့ကြိုးစားကြပါတယ
်ဒေါက်တာမိုဟာမက်ရာကီဘူလာကတော့ဒုက္ခသည်စခန်းမှာလူလူကျန်းမာရေးဆရာဝန်တဦးဖြစ်ပြီးအမျိုးသမီးတွေကိုမိသားစုစီမံကိန်းချမှတ်လှုပ်ဆောင်ဖို့ကူညီပေးနေသူဖြစ်ပါတယ်သူကလည်းရိုဟင်ဂျာအမျိုးသမီးတွေကြားသတိတားနိုင်ဖို့ကအရေးကြီးတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
် Consistency is very much important very much
မိသားစုစီမံကိန်းချတဲ့သတိတားမှုဟာတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
သမီးတွေကိုငငယ်ရွယ်ရွယ်နဲ့အိမ်တောင်ချပေးတဲ့ဒလိဟာလေမွင်ကြမိသားစုတွေကြအတော်လေးကျဉ်သုံးတာတွေ့ရတယ်လို့သူကပြောပါတယ်သမီးတွေဟာအသက်ဘယ်လောက်ငယ်တဲ့အထိအိမ်တောင်ချခံရပါသလဲဒေါက်တာရကီဘလာက
15 or 14 years these things are happening
အသက်15နှစ်ဒါမှမဟုတ်14နှစ်မှာအိမ်တောင်ချကြတာပါဒါမျိုးတွေကဖြစ်နေတာကြားပါပြီ
ဒုက္ခသည်စခန်းရှိဘင်္ဂလားဒေ့ရှ်လူထုကျန်းမာရေးဆရာဝန်တွေနေတူပဲရူရင်ကြအမျိုးသမီးတွေရဲ့မျိုးပွားမှုထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းကို Cox's Bazar ရှိဒုက္ခသည် Country မှာ Bangladesh ရဲ့ DGFB လို့ခေါ်တဲ့မိသားစုစီမံကိန်းဌာနကဝန်ထမ်း200ရုပ်ကလည်းစီယုံလှုပ်ဆော်ပေးနေပေမဲ့ရူရင်ကြအမျိုးသားတွေကလက်မခံကြတာတွေ့ရတယ်လို့ DGFB ဝန်ထမ်းတွေကပြောပါတယ်။ဒါကြောင့်ရူဟင်ကြအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဖို့ကလက်ရှိအခြေအနေမှာပဲလောက်အရေးကြီးပါတဲ့ဆိုတာကိုကနေဒါအခြေဆိုင်အယ်ဘတ်ဒါဆစ်တက်ကသူကကတိခလည်းဖြစ်ကျမရေးပညာမှာလူအခွင့်ရဲ့အရေးပါမှုကန္တာကိုလေ့လာခဲ့သူဒေါက်တာဒေါကင်းဆော်ဝင်းကိုမေးကြည့်ခဲ့ပါတယ
်ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာကလေးမွေးနှုံးဟာ900နေပြီးတော့တထောင်ကျားထဲမှာရှိတယ်နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာပဲဒီမွေးဖွားတော့မယ်တနေ့တနေ့ဆိုရင်လည်းတနေ့ကိုကလေးပေါင်းအဲ9ယောက်8ယောက်အဲ့လောက်ဝင်ကျင်ဟာမွေးပေးနေရတယ်ပေါ့နော်ကျွန်တော်တို့ဒီတည်နေမှာတွေ့တဲ့အတိုင်းပဲเนาะအခုတွေ့အားလုံးရှိတဲ့ဒုက္ခတဲ့လူဦးရေထဲမှာ60ရာခိုင်နှုန်းကကလေးတွေဖြစ်တယ်။နောက်ကျွန်တော်တို့ဒီတည်နေမှာတွေ့နေကြတဲ့ဓာတ်ပုံထဲမှာတွေ့နေရတဲ့ဒီကလေးတွေကတခါလေဟိုအဝိစားမပြည့်မစုံအဲကျမရေးချို့တဲ့နေတဲ့ဟိုမကျမ်းမာတဲ့ပုံတွေနဲ့တွေ့နေရတယ်။အဲ့တော့ဒီနိုင်ငံတကာတည်ဌာနတွေကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်။အာဒီကလေးတွေအာဟာရချို့တဲ့နေပြီဒီကလေးတွေဒုက္ခရောက်နေပြီအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့ကူညီနိုင်မလဲတကယ်လက်တွေ့ကခုနပြောသလိုပဲဒီကလေးတွေရဲ့မွေးဖွားနှုန်းနေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာဒီကလေးတွေကတယောက်နဲ့တယောက်ကြားထဲမှာကာလလေးတစ်ခုချားရမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးတွေကိုချွေးမှုပြုစုပြီးတော့သူတို့ကိုအကြမ်းမှကြီးနဲ့အဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုဒီတွေကိုကူညီတဲ့တဘောကိုတက်ရောက်တယ်လေအဲ့တော့ဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ်ဒီအရေးကြီးတဲ့အချက်ကိုအခုကဟိုအကြောင်းပြချက်အမျိုးမျိုးနဲ့ဒီအချက်ကြီးကိုအင်မတန်အရေးကြီးတဲ့ထိတ်ဆုံးကဒီကလေးတွေကိုတကယ်လက်တွေ့ကူညီနိုင်တဲ့အချက်ကြီးကိုလှစ်လူရှုပြီးတော့ထားနေတော့ဒါတကယ်ကလေးတွေကိုဒုက္ခရောက်နေတဲ့လူကြီးအမျိုးသမီးနဲ့ကလေးတွေကိုတကယ်လက်တွေ့မှာကူညီရမရောက်ဘူးဆိုတာလေကျမတို့တတိထားဖို့လိုအပ်တာပေါ့
ဘလို့တိတိယောက်ယောက်ဖြည့်ရှင်းနိုင်မရှင
်လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တတော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျမမြင်ပါတယ်အဲ့တော့အခုဒီဒုက္ခသည်တွေကိုကြည်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာတိတိယောက်ယောက်နဲ့ကင်တွယ်ဖို့လိုနေတယ်ဒီလောက်လူဦးရေတဝှမ်းမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်တမယာစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပါနဲ့သူတို့ရဲ့ဘာသာရေးအရာလည်းဒီသတိထားတဲ့နည်းတွေကိုသုံးထားဖို့အားမပေးတဲ့ဟာတွေလည်းရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှာပြောပိုင်ခွင့်မရှိတာကြောင့်လည်းသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရ တာလည်းဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုအဲထိထိရောက်ရောက်တေချာဆောင်ရွက်ဖို့လိုပါတယ်ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုအနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်ကျမအဲ့ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမ်းမာရေးပညာပေးတွေကျမ်းမာရေးပြည်သူစောင့်ရှောက်မှုတွေအများကြီးလှုပ်ပါတယ်အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတဲ့ဒီထားတဲ့ဒီထိုင်းနိုင်ငံဒုက္ခတဲ့စခန်းနေမှာဆိုရင်လဲမိသားစုစီပံကိန်းတွေအများကြီးလှုပ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လဲအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျမ်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုအဲဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲနီးပညာတွေပညာပေးတယ်ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွင့်ချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားหนีပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လုပ်ပေးတာဆိုတော့ဒါကအမျိုးသမီးနဲ့ကလေးတွေရဲ့ကောင်းချို့အတွက်လုပ်ပေးတယ်လို့ပဲပြောလို့ရပါတယ
်
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ခဲ့တဲ့အမျိုးသမီးကန်တာကိုနားဆင်ကြကြရတာပါရှင်ဒီစီစဉ်ကို VOA ရဲ့ website လိပ်စာ bamis.voanews.com မှာပဲဖြစ်ဖြစ် VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာပဲဖြစ်ဖြစ်ပြန်ပြီးတော့ရှာဖွေဖတ်ရှုနိုင်ပါတယ်အခုဆက်ပြီးတော့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့ Washington DC ကရေခဲဝင်ကဘာရုတ်ခတ်ပေတာဥယျံကအထူးပြပွဲတွေအကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ရှင်
နှစ်ကုန်ကနီး holiday season အားလည်းရာသီဟာဆောင်းရာသီမှလည်းဖြစ်တာကြောင့် Washington DC မှာလူများလာရောက်လည်ပတ်နိုင်တဲ့ရေခဲဝင်ကဘာတစ်ခုဆောက်လုပ်ပြသခဲ့ပါတယ်။ဒီရေခဲဝင်ကဘာဟာအမေရိကမှာဆောက်လုပ်ခဲ့တဲ့အထက်အကြီးဆုံးဖြစ်တယ်လို့ရေခဲဝင်ကဘာဖန်တီးသူတွေကပြောပါတယ်။ရေခဲလုံးနဲ့ဝင်ကဘာဖန်တီးရတာမလွယ်ကူကြောင်းလည်းသူတို့ကပြောပါတယ်။ Ice Lab Company တည်ထောင်သူ KC Corner က
So we really have to baby the ice. It's got its own personality. It is not like sunlight.
ရေခဲတုံးတွေကိုတေချာဂရုစိုက်ရပါတယ်။ဒီရေခဲတုံးတွေကနေရောင်အထူးသဖြင့် UV ရောင်ကြီးမိုးတံလေတံကိုမခံနိုင်ပါဘူး။အလွယ်တကူနဲ့ပုံပြတ်သွားနိုင်ပါတယ်။ဒါကြောင့်ကြာရှည်ခံအောင်အတော်လေးအကာအကွယ်လုပ်ထားရပါတယ်
။ Washington DC မြို့လယ်မှာရေခဲဝင်ကဘာဖန်တီးထားတာဖြစ်တဲ့အတွက်လာရောက်လည်ပတ်ကြည့်ရှုဖို့လည်းအဆင်ပြေတယ်လို့ဆိုပါတယ်။ပထမဆုံးဖန်တီးပြသတာဖြစ်တာကြောင့်မြို့ကန်တွေအတွက်ပြောစရာအတွေ့အကြုံတွေလည်းရရှိတာပ
ါ It's different. I've never been in an ice maze before.
No, me neither. It's totally unique.
ရုခပေတာဥယျာဉ်မှာလည်းအစ်စ်ဆန်းတွေဖန်တီးပြသထားသလိုအခုလည်းရေခဲဝင်ကဘာစောက်ထားတာဆိုတော့ဒီစီမှာကြည့်စရာတွေပေါ်လာတယ်လို့အမေရိကန်တက္ကသိုလ်ကျောင်းသူတွေကပြောသွားတာပါဒီရေခဲဝင်ကဘာကိုအသက်အရွယ်မရွေးကြိုက်နဲ့တက်ကြပါတယ်အလဲပတ်လာရောက်သူ Max ကသူတွေ့ကြုံခဲ့တာကိုအခုလိုပြောပါတယ
် It wasKind of cold, kind of warm in there.
For a little bit. Ile e nui le nui de lu pyo wa ma wa. Apie ma e ni yin no at the ma so po asin pi wa de. Wen ga ba ga tait mi ji u so wi me at the ma pait mi bi lo thwat ma ya phit ba de de. Naw ma thwat lan pyan sha twi ga ba de.
Lun ga ne tadin bat kun ga sa lo khe de di ye ga wen ga ba ko ya ne chi la yaw le pat cha ba de. Wen ga ba ko ye ga dong paung chain 35,000 a le chain shi de. Ye ga dong 300 ne sa lo khe da wa.ရေခဲတုံးအချီရောင်တွေကိုမီးတွေနဲ့လည်းအလှဆင်ခဲ့ပါတယ်။ဒီရေခဲတုံးတွေကိုမစ္စိုရီပြည်နယ်ကရေခဲတုံးအချီအထူးဖန်တီးတဲ့ကုမ္ပဏီကနေပေးပို့ခဲ့တာပါ။လာရောက်ကြည့်ရှုသူဂျိုရယ်ကော့စံဘဲလ်က
I was expecting for a little block because you know all
me ဝင်ကဘာတွေကအထဲမှာလမ်းပြအောင်လုပ်ထားတာဆိုတော့မျက်စိလည်မယ်လို့ထင်ထားခဲ့ပါတယ်။ဝင်ကဘာကိုအခုလိုမြို့လယ်ကမှတွေ့ရလို့အရန်လဲပျော်ပါတယ်။ညဖက်မီးထွန်းတဲ့အခါမှာရေခဲတုံးတွေကြားကမီးရောင်ကအရန်လှပါတယ်။
မြို့လေကောင်ကအများသူငါသွားလာကြတဲ့နေရာမှာဆက်လုပ်ပြသခဲ့တဲ့ရေခဲဝင်ကဘာအတွက်အသုံးပြုထားတဲ့ရေခဲတုံးတွေကြာကြာခံအောင်အေးလွန်းလှတဲ့ dry ice တွေကိုရေခဲတုံးနံရံအပေါ်ဆုံးမှာတင်ထားပါတယ်။ဒါ့အပြင်မိုးလဲရွာနေတာကြောင့်အမိုးပိုးပြီးထားပါတယ်။ရေခဲတုံးတွေအေးပျော်ကြမတော့အောင်အခုလိုစီမံထားတဲ့အတွက်လေဆင်းနှမောင်းတံကလွဲလို့ဘလို့ချင်းနေမျိုးကိုမဆိုးအန်တုနိုင်လိမ့်မယ်လို့ရေခဲတုံးဖန်တီးတဲ့ ice lab တီထောင်သူတွေကခက်ကြွားကြွားလေးပြောပါရယ်ခင်ဗျာ။အမေရိကန်ပြည်အောင်စုတဝမ်းကထောင်ထဲချီတဲ့သူတွေဟာမြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့ရုခဗေဒဥယျာဉ်ကိုနှစ်စဉ်လာရောက်လည်ပတ်ပြီးခရစ်စမတ်အတွက်ပြင်ဆင်ထားတာတွေခရစ်စမတ်အချိန်မှာပွင့်တဲ့ရာသီပန်းတွေအပြင်သရုပ်ပြယထားပုံစံငယ်လေးတွေကိုလာရောက်ကြည့်ရှုလို့ရှိပါတယ်
ဒီနေ့မှာတော့ဒီယုခဗီရဥယျာဉ်မှာသစ်ပင်ထွက်ပစ္စည်းတွေနဲ့ပုံစံငယ်ဆောက်လုပ်ထားတဲ့အမျိုးသားဥယျာဉ်တွေကိုအသားပေးပြသထားပြီးတော့ရေပန်းတွေနဲ့တခြားရုပ်တုတွေကိုလည်းပြသထားပါတယ်
။ Wow Thomas, you look busy.
I am. Today, I am a passenger train.
ကလေးငငယ်တို့ကဖတ်တဲ့ပုံမြင်ဆောက်တွေထဲမှာပါဝင်တဲ့ဇက်ကောင်တစ်ခုဖြစ်တဲ့မီးရထားဇက်ကောင်လေး Thomas ကိုယုခဗီရဥယျာဉ်ထဲမှာပြသထားပါတယ်။အလဲလာရောက်သူ Patricia Kim က
လေးတွေအတွက်အရန်ကိုပြောစရာဖြစ်လို့စမတ်တော့ဒီရထားလေးတွေကိုမဖြစ်မနေလာကြည့်မှာကိုဖြစ်တာပ
ါအပူပိုင်းဒေတာတော်တွေကအစားတဲကန်နေရရှုကင်းတွေမျိုးစုံကိုရုခဗေဒဥယျာဉ်မှာပြသထားပါတယ်ဖလော်ရီဒါပြည်နယ်ကခေါင်းလောင်းတန်တီးခတ်တဲ့မျောစင်းဒန်ဗာမြို့ကထူးခြားတဲ့ပီရမစ်ပုံသိပ်ပံအဆောက်အုံပုံစံငယ်စတာတွေကိုလည်းတစ်ပင်တွက်ပစ္စည်းပေါင်းအမျိုး90ကျော်နဲ့တိစောက်ထားပါတယ်အမေရိကန်ယုခဗီရဥယျာဉ်ပြီးသူက Nick Nelson က
Sometimes use leaves
နိုင်ငံတွေအတွက်ဆိုရင်သေးရွက်တွေတစ်ခေါက်တွေကိုသုံးပြီးစောက်ပါတယ် Rainbow တွေတကားတွေပတ်လည်မှာအလှဆင်ဖို့တစ်သီးအမားတွေတစ်ချောင်းမျိုးစုံကိုသုံးပါတယ
်ဒီကိုပထမဆုံးအချင်းရောက်ဖူးသူတွေကအသေးစိတ်စောက်လုပ်ထားတဲ့လက်ရာတွေကိုအရန်ကြိုက်နဲ့တတ်ကြပါတယ်လာရောက်လက်ပတ်သူ Fabian Winkler က
I'm really surprised like to see
ပင်ထွက်ပစ္စည်းနဲ့အဆောက်အုံတွေစောက်ထားတာအမှန်ကန်ပါပဲအမေရိကန်တလောကယုခဗီရဥယျာဉ်နဲ့ပူးပေါင်းပြီးဒီပြဝဲဖြစ်မြောက်ကိုအကူအညီပေးကြတာအရင်အားရပါတယ
် To this exhibition it's really really nice
ဒီနှစ်အတွက်ထူးခြားတဲ့အဆောက်အုံကတော့1800ပြည့်နှစ်နောက်ပိုင်းကစောက်ထားတဲ့ North Carolina ပြည်နယ် Baltimore အိမ်ရာပုံစံငယ်ပါ Mr. Nelson က
It's the largest estate ever
built American ပြည်ထောင်စုတခွင်မှာအကြီးဆုံးအိမ်ရာလည်းဖြစ်ပါတယ်ဒီပုံစံငယ်ကိုစောက်ဖို့နိုင်2500ကျော်ကြာအချိန်ယူခဲ့ရပါတယ
်ခရစ်စမတ်ပန်းမွင့်ရောင်စုံထောင်ပေါင်းများစွာနဲ့ဆင်ရင်ထားပြီးတော့ဝါရှင်တန်မြို့တော်တဝမ်းအထင်ကရအဆောက်အုံပုံစံငယ်တွေကိုလည်းတစ်ပင်တွက်ပစ္စည်းတွေနဲ့စောက်လုပ်ထားပါတယ
် We display 13 different
အင်ဗျူတော်ကွန်ဂရက်လွှတ်တော်လွတ်လပ်ရေးကြောက်တိုင်နဲ့တခြားဝါရှင်တန်တလားထင်ရှားတဲ့အဆောက်အဦ13ခုကိုပြထားပါတယ
် White House and the Library of Congress
ဒီပြပွဲရဲ့စိတ်ကူးစိတ်သန်ကောင်းမွန်ပုံကိုလာရောက်ကြည့်ရှုသူတွေကချီးကျူးပါတယ် Patricia Kim က
The center of the appeal is
တဘာဝကရတဲ့ပစ္စည်းတွေလက်ရှိအပင်တွေနဲ့စင်ရင်တိဆောက်ထားတာကြောင့် Christmas ရဲ့အမွေအသက်အသက်ဝင်အောင်ပေါ်ဆောင်ပေးတယ်လို့ဖြစ်စေပါတယ
် saying the Christmas spirit is alive
26ပြည်ကျော်မြင့်တဲ့ Christmas သစ်ပင်ကြီးလဲဒီယုခဗီဒဥယျာဉ်မှာရှိပါတယ်ဒါဟာ Washington DC မြို့တော်မှာအကြီးဆုံးအိမ်တွင် Christmas သစ်ပင်တစ်ခုလဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ပါရာဒိုက်စ်မြို့ရဲ့90ရာခိုင်နှုန်းကိုမီးလောင်ကျွန်းခဲ့တာတနည်းပြသွားပါပြီ။ဒီမီးကြောင့်လူပေါင်း85ဦးသေဆုံးခဲ့သလိုအပျက်စီးအဆုံးရှုံးတွေလည်းကြီးမားခဲ့ပါတယ်။မြို့ကန်လူအများစုကလည်းတခြားမြို့ရွာဒေသတွေစီသွားနေကုန်ကြပါတယ်။ဒါပေမဲ့လည်းပါရာဒိုက်စ်မြို့အရင်ကလိုစီစီကားကားဖြစ်လာအောင်ပြန်ထူထောင်ကြမယ်ဆိုပြီးတော့ပြန်လာကြတဲ့မြို့ကန်တွေလည်းရှိပါတယ်။ဒီအကြောင်းကိုတင်ပြပေးပါမယ်။
I'm so glad you're coming back.
Paradise မြို့မီးလောင်ပြကျသွားချိန်မှာတော့တချို့မြို့ကန်တွေအဖို့ဘာမှကုန်းကောက်စရာမကျန်တော့လောက်အောင်ကိုဖြစ်သွားတာပါ။မြို့ကန် Lori Hornberg က
You lose your house, you lose your church, you lose your shopping center where you knew
it. ချက်ခရီးအကြောင်းတွေအိမ်တွေနောက်ကုန်းတိုင်ကြီးတွေစားတိုင်းတွေတခြားအိမ်ကြီးချင်းတွေရောအလုံးမရှိကြတော့ဘူးလေတချို့က Los Angeles တချို့က Tennessee ကိုပြောင်းသွားကြတာပေါ့ဘယ်တော့မှပြန်လည်ဆုံတွေ့ကြတော့မှာမဟုတ်ဘူးလေမိကြောင်ကိုနေတဲ့အိမ်တွေမဟုတ်ပါဘူးပတ်ဝန်းကျင်တိုင်ဝမ်တစ်ခုလုံးကိုဆုံးရှုံးခဲ့ရတာပါ
ဒါပေမဲ့လဲ Paradise မှာရှော့ရှားပါပါပြန်လာပြီးတော့အခြေချသူတွေကိုတွေ့ရတဲ့အခါမှာတော့ရေသနာတိုက်ကြီးကိုတွေ့ရတယ်လို့ပါပဲလို့လဲသူကပြောပါတယ်လျှက်စစ်တအားလိုင်းကနေစတင်လိုက်တဲ့မိဟာဟွန်ဘတ်ရဲ့အိမ်ကိုရောသူ့သားတွေရဲ့အိမ်ကိုပါလောင်ကျွမ်းခဲ့တာပါ
And I ran out without any shoes, ran out without
any clothes. ဆိုရင်ခဏတွေပါရီတောင်စီးမနေနိုင်တော့ပါဘူး။အိမ်ကိုမီးဝိုင်းလာပြီဆိုတော့ဘာမှကိုမယူနိုင်ပဲထွက်ပြေးခဲ့ရတာလေ
။ Lori Hornberg ရဲ့အမျိုးသား John Hornberg ဟာဆော့လိုရီကုမ္ပဏီထူထောင်ထားပြီးတော့သူ့သမက်နဲ့အတူအဆောက်အဦတွေလိုက်ပြီးတော့ဆော့လိုနေပါရယ်။
You know I live here. This is my town. It's part of me.
ဒီမြို့မှာတခုခုပြန်လောက်ကြဖို့လော်ရီနဲ့တိုင်ပင်ပြီးနေဖြစ်တာပါ။မြို့ပြန်လဲထူထောင်ရေးမှာအုတ်တချက်တဲတပွဲအနေနဲ့ပါဝင်ခြင်းပါတယ်
။ Hornberg မိသားစုဟာမိလောင်မခံရတဲ့အိမ်တစ်လုံးကိုဝယ်ပြီးသားသမီးဆွေမျိုးသားချင်း12ဦးစုပေါင်းပြီးတော့နေထိုင်ကြပါတယ်။ပြန်လဲစီကားလာတဲ့မြို့လေးကိုတခြားသူတွေလည်းပြန်လာကြလိမ့်မယ်လို့ Hornberg မိသားစုကမျှော်လင့်နေပါတယ်ခင်ဗျာ။
ကိုအောင်အောင်စီစီတက်ဆက်ပင်နေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရပါမယ်။ဒေါက်ခင်မျိုးသက်စီစဉ်တက်ဆက်ထားပါရရှင
်။မြန်မာနိုင်ငံမှာပြန်ပြည့်မြဲစွန့်ရင်ဖြစ်တဲ့ရေအားကနေပြည့်စစ်ထုတ်ယူနိုင်မိမယ်။အခုချိန်ထိဖူလုံအောင်နိုင်နိုင်နေနေမလုံနိုင်သေးပါဘူး။ဒါကြောင့်တခြားပြန်ပြင်းမြဲစွန့်ရင်တွေဖြစ်တဲ့လေစွန့်ရင်နဲ့နေရောင်ခြည်စွန့်ရင်ကိုသုံးမယ်ဆိုရင်ရောအခြေအနေကဘယ်လိုရှိပါသလဲ။စွန့်ရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်။
အဲဒီမှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမ။ဘယ်လိုနှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းမြဲစွန့်ရင်ကဟိုအလကားရတယ်။နောက်တစ်ခါလူတွေဒီတက်တာမယ်ပေါ့ဗျာ။လကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းဆက်ပြီးနိုင်ငံလူမှလည်းကျွန်တော်မျက်နှာကြည့်ရမလို့ဒီနိုင်ငံမှာဆက်ပြီးလာနေတဲ့လေအောင်ကြီးတို့ကလာနေတဲ့လေကိုကျွန်တော်တုံးပါဆိုတော့ဒါလွန်သုံးနေပါလေ။အဲဒါနဲ့ဈေးနှုန်းကစက္ကနာစတာပဲ။ကျွန်တော်နိုင်ငံမှာငမတိဆုံးစပြက်တနာတက်မှာဈေးနှုန်းနဲ့
။ဘာကြောင့်ဈေးနှုန်းမှာပြက်တနာတွေဖြစ်လာတာပါလဲ
။ဒီကျွန်တော်တို့နိုင်ငံမှာဘာလို့ကျင်းဒိမေးသမားတွေရောဗာရီရောအကုန်လုံးကလည်းပြောနေတယ်ပေါ့သူများနိုင်ငံတွေမှာလေလေလေလေဘလို့ဈေးကျနေပြီးတော့ဗာလို့ကျအဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ဆာစီဒိုက်လောက်တာလေပါအမအမေရိကန်ကိုနိုင်တော့ကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေသူကိုနိုင်တာဆာစီဒိုက်လောက်ပြီးတော့မှာပြထောက်ပံ့နေတာမျိုးကြီးလားအဲ့ဒါကကျွန်တော်တို့အမနိုင်ငံပြောရင်ဆရာမရေမော်တော်ကားတွေပေါ့မော်တော်ကားကကယ်လီဖိုးနီးယားယူနီဘာစီမှာကျွန်တော်ဆန်းသက်နေတယ်မော်တော်ကားတွေ renewable ဒီ battery နဲ့တုံးတဲ့ဟာအဲ့ဒါကိုသူကိုနိုင်တာအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကဆာစီဒိုက်လောက်ပြီးတော့သူပဲအရင်ဖက်ဝင်ပေးတာတို့ပါလို့ဆိုတာဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့လက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာတယ်လို့ဘာလို့တော့ဖြစ်နေပါလဲဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူဆိုလာတုံးတဲ့လူတွေကိုလည်းဆာစီဒိုက်မလုပ်နိုင်ဘူးဘာလို့တစ်ဖက်ကလျှောက်ဆစ်တုံးတဲ့လူအလုံးဆက်လက်ချလာသေးတယ်အခုသက်သာဘယ်လောက်ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်မနစ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကဆက်စီဒိုက်လုပ်လိုက်ရတယ်ပြန်ပြချင်ပြီးမှာနောက်ပြည့်စစ်ကန္တာအစ်ကိုလုံးကိုလုပ်လိုက်ရတယ်ဗျာကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ကိုကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ကျွန်မနေရမယ်ဘူးအဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားချုံးနေတာပေါ့နော်တစ်ဖက်ကတအားဆက်ပြတ်လုပ်နေတာဆိုတော့
ပြန်ပြင်းပြင်းစွန့်ရင်တဲကနေအောင်ကြီးကိုတုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ပြည်နယ်နိုင်ငံဈေးကမကျပါဘူးကျွန်မကျွန်တော်နိုင်ငံကအခုဒီမင်းဘာကျွန်တော်တဲတဲ့ဟာရှိပါတယ်မင်းဘာတဲတဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12ဆင့်ဈေးလောက်ကျပါတယ်12ဆင့်ဈေးလောက်နဲ့ထုတ်လုပ်မှုကြီးကျပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူ့ရလက်ထက်ကလာပြီးတော့ဒီဝါယင်းနေနာမှုလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မြန်မာဘက်မှာမြန်မာမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူကိုယ်တိုင်ကလည်း12ဆင့်အောက်ကိုမလုပ်နိုင်ပါဘူးကျွန်မအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12ဆင့်အောက်လုပ်နိုင်တယ်ဆိုတော့လူတော်မှမရှိဘူးမြန်မာနိုင်ငံထဲမှာသူကတော့ဒါဈေးနှုန်းဘက်ကအချမ်းရတော့ကျွန်တော်ရလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်တောင်ပြီးသေးတယ်ဆိုလို့ရှိရင်နှစ်ဆနည်းလောက်ဈေးကြီးနေတယ်ဟာဆိုတော့ဒါလည်းပဲကျွန်တော်ကတစ်ဖက်ကစဉ်းစားရမှာလားကျွန်မ
နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ
်။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးကျွန်မ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity factor ပေါ့ကျွန်မရဲ့တစ်နေ့လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းလောက်တစ်နေ့လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းလောက်ကိုသူကသူ့သဘောသူ့ချောင်းနဲ့ကျွန်တော်လုပ်လို့မရဘူးအဲ့လိုပဲဝင်းဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နေ့လုံးရဲ့1560နာရီရှိလို့ရှိရင်အဲ့ဒီနာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာဝင်းကလည်းသူကသူ့သဘောသူ့ချောင်းနဲ့အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ် link နဲ့တင်နေမယ်ဆိုတော့ဟာကအမှန်ထားလို့မရဘူးဆရာမနိုင်ငံတိုင်းမှာလေအမှန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable scale ထဲမှာရှိတဲ့အမှန်ထားလို့ရတဲ့ set တွေကိုအမှန်ထားပြီးတော့မှလိုအပ်တဲ့ထိုးအစားတစ်ခုလောက်နဲ့ခုနကပြောတဲ့သဘောပေါင်းခြင်းမထိခိုက်စေတော့နေတို့နေတို့အစားတစ်ချက်ကိုကျွန်တော်ကထိုက်တင်လာတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့ပတ်သက်နေတဲ့ပြည်သူပါစီသဘောပေါင်းခြင်းတစ်ချက်နဲ့လို့သုံးတယ်ဆိုတော့ဟာလေးကသဘောကကျပါလေဒါနဲ့အဲ့လိုမျိုးလုပ်ဖို့ပဲသင်ပါလေ
နိုင်ငံအများပြားမှာပြန်ပြည့်မြဲစွန့်ရင်ကိုဘယ်လိုပုံစံနဲ့သုံးနေကြပါသလဲ
အမေရိကန်မှာလည်း၄00ခိုင်နှုန်း၃00ခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့နေတို့နေတို့မသုံးပါဘူးပြည်ထောင်ငံမှာလည်း၄500ခိုင်နှုန်းနဲ့ပို့မသုံးပါဘူးဒေနေမာမှာလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမသုံးပါဘူး တော့လို့ရှိရင်လည်းဗာပြောတာအဖြစ်မှာဆိုသူ့ပြည်သူကတအားကစင်းတော့ရေးကြီးတာသိကြပါလေအဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့သူတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာဘာထည့်ပြီးတော့လုပ်အောင်မလဲဆိုတော့ဆက်မှာအဲ့လိုဆိုလာတော့ဝင်းတို့ကမပြည်နိုင်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်နိုင်တဲ့ဓာအားကိုသူများနိုင်ငံနဲ့ရက်ဆက်ဆက်ကြောဓာအားလိုင်းပြည့်ပြီးတော့သူကအချိန်မျိုးကြီးဆက်ကနိုင်ဆက်ကနိုင်မှာဒါအဝေရောင်းသူကလုတ်ထားပြီးတော့မှမပြည်နိုင်တဲ့ဒီမှာသူကဝေတုံးပါလေဆက်အဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့ဒီနိုင်ငံထဲမှာကြည့်လိုက်ရင်တော့တက်စင်ဖိန်အားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေလဲကျင်နေနေတယ်ဒါပေမဲ့သူစက်မထားတော့ဒီနိုင်ငံကဝယ်သုံးတဲ့ဓာအားတွေဒီဝယ်သုံးနေရဲဆိုတော့သူတို့ပြုတ်ထားကြတယ်ဥပမာဆံမရဲ့ဒိန်းနဲ့ကိုကျွန်တော်ပြောမယ်ဒိန်းနိုင်ငံမှာဓာအား1ယူနစ်ကို30%လောက်ရှိတယ်ဆံမ30%ဆိုတာဆံမကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ယူနစ်ကို400ကျပ်တယ်အခုကျွန်တော်တို့အစိုးရအောက်နေတာ35ကျပ်40ဒီယူနစ်ကို50ပေါ့ဗျာအဲနည်းနည်းပြုတ်တဲ့လူက85ကျပ်ဒီဖြစ်သွားနိုင်တာပေါ့အဲ့ဒီမှာ30%လောက်ပေါက်ပြီဒါဖြစ်လို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့ပါ
မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်တင်ပါသလဲ
ကျွန်တော်တို့ကအခုကအဆင်းရဲဆုံးနိုင်ငံပါအဆင်းရဲဆုံးနိုင်ငံဆိုတော့ကဘာနဲ့လဲလက်လျောညီချူရှိအောင်နေတဲ့အောင်နေရမယ်နောက်လူသားဆန်ပေးရမယ်လူသားဆန်တယ်ဆိုတော့ကျွန်တော်တဘောပေါင်းကြီးဒီကအနည်းဆုံးဖြစ်နေတဲ့ဆိုလာတို့ဝင်လို့လဲတုံးနေတယ်ဒါနဲ့ကိုယ်နိုင်ငံအခြေအနေပြဓာတ်ကပေးဈေးပေးနိုင်တဲ့အခြေအနေပေါ်မှာတွေ့ရမယ်နောက်တစ်ခါဒါမပြည့်နေမှုဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်တို့နိုင်ငံရဲ့တရားစင်ကြီးကတကယ်ကိုမနိုင်ငံထမ်းထားတာပေးထားတဲ့လူသုံးတာနဲ့ထုတ်တာနဲ့တော့မနိုင်ငံအဲ့ဒီအချိန်မှာခုနကလိုဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်နေဒီဓာတ်အားမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဓာတ်အားစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူးအရန်ဓာတ်အားလေးတွေပါလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူးကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာပဲသုံးမယ်ဆိုရင်တော့ဟိုအခြေခံကြရစီက renewable တွေကဒီကလည်းစသုံးနေပါလေပိုဆိုင်လေးကနေဆိုတော့ကြောင်မှုကြီးသုံးနေပါလေဒီကသုံးနေပါလေဒါပေမဲ့လေနဲ့လေကိုတော့ထိုက်တဲ့ပမာဏလေးကိုနေ့လေခင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ရေးရလေးအစ်စ်လို့လုပ်ငန်းကြီးရလေပြီးရေလောင်ကန်လေးရကြီးကိုထုတ်မသုံးမဲနဲ့သုံးသွားခြင်းအဖြစ်ရေလောင်ကန်လေးရကြီးပြီးလူရည်ပြီးကြလို့ရှိရင်ကျွန်တော်မိရစ်အားနေနိုင်ငံမှာသုံးနေကြမှာအဲ့ဒီခါလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တနိုင်ငံလုံးမောင်းသွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်သူကရေခံထားလို့ရတာပဲဒါကတော့ကျွန်တော်ကအတားကြီးအားနည်းချက်တွေကျွန်တော်ချိန်ခိုးပြီးတော့ပြောတာ
ဆိုင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သားထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်
တခင်မြတ်သက်စီစီတိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်းနိုင်မှာနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။အခုမနေ့ဖက်ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုချော်ချော်သိန်းကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုကနေ့စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီးရင်နဲ့ဆက်ထည့်ထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံပါဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျချိုးဖောက်နေတယ်ဆက်ပြီးချိုးဖောက်တာတွေကိုလည်းလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာလူ့ခွင့်ရေးချိုးဖောက်သူတွေပေါ်အရေးယူပိုင်ခွင့်ရှိတဲ့ Global Magnitsky ဥပဒေနဲ့ဒီလာထဲမှာလူပုဂ္ဂိုလ်68ယောက်နဲ့နိုင်ငံ9နိုင်ငံကိုအာဂရိလိုက်စားမှုလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့အရေးယူခဲ့တာကိုလည်းအမေရိကန်နိုင်ငံကြားရေးဌာနကထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာတည်ငြိမ်နေပေမဲ့ရခိုင်ပြည်နယ်အရေးအပါဝင်ပြည်တွင်းပြည်ပမှာရင်ဆိုင်ရမယ့်အခြေအနေတွေရှိနေဆဲဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကပြောပါတယ်။ဒိုင်းပြည်လူဦးရေနဲ့မဟာဗျူဟာကျတဲ့ရင်းမြေနေထားရရေရှည်စီးပွားရေးအလားအလာအားကောင်းနေပေမဲ့မျောလင့်ထားတာတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့ IMF ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အဆုံးသတ်ဖြစ်ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2020ပြည်နှစ်ဖေဖော်ဝါရီလ4ရက်နေ့ကွန်ကရက်လွှတ်တော်မှာနိုင်ငံတော်အခြေပြမိန့်ခွန်းပြောဖို့အောက်လွှတ်တော်အကူထနန်စီပလိုစီကဖိတ်ကြားတာကိုသမ္မတဒေါ်နယ်ထရမ့်ကလက်ခံထားတယ်လို့သမ္မတအင်ပြူတော်ကတောက်ကြနေမှာပြောပါတယ်။လွှတ်တော်ညပောင်းကွန်ကရက်တွင်2020ပြည်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့၌သမ္မတအနေဖြင့်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရန်မိမိတို့ရဲ့အခြေခံဥပဒေကိုလေးစားသမှုပြုသည့်သဘောထားဖြင့်ဖိတ်ကြားပါသည်လို့မစ္စစ်ပလိုစီကသမ္မတစီပို့တဲ့စာထဲမှာရေးထားပါတယ်။အိန္ဒိယနိုင်ငံမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်အပေါ်ကန့်ကွက်ဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကပြစ်ခတ်နေတဲ့အကြောင်းတေဆုံးသူ14ယောက်ရှိသွားပြီဖြစ်ပြီးဖမ်းဆီးခံထားရသူ4000ကျော်ရှိပါပြီခင်ဗျာ
စနေနေ့မနက်ခင်းထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးအသက်ဖက်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ကိုရောစိတ်ပါရှင်လန်းချမ်းမြေတဲ့နေ့ဖြစ်ပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.